ပေါ်တာရှိပါခင်ဗျာအခုဒီမှာဆွေးနွေးပွဲမှာပါဝင်ဖို့ဖိတ်ကြားထားတဲ့ဧည့်သည်တော်တွေကတော့ SNLD ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အတွင်းမှဦးဆိုင်ညွန့်လွင်နဲ့ရန်ကုန်မြို့ကသတင်းစာဆရာစာရေးဆရာဦးစီသူအောင်မြင့်တို့ဖြစ်ကြပါဗျာအခုပြီးခဲ့တဲ့သတင်းမှအတွင်းမှာအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းကော်မတီ UPWC နဲ့ NCCT လို့အင်္ဂလိပ်လိုအတော်ခေါ်ကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေစုပေါင်းဖွဲ့စည်းထားတဲ့အဖွဲ့တို့ဟာတနင်္ဂနွေလုံးအပြစ်ခရာဆဲရေးစာချုပ်ချုပ်ဆိုနိုင်ဖို့အတွက်ကို9ရက်ကြာဆွေးနွေးပွဲကြီးကျင်းပပြုလုပ်ခဲ့ပါတယ်။အပြစ်ခရာဆဲရေးစရုပ်ထမူကြမ်းကိုအတည်ပြုနိုင်ခဲ့ပေမဲ့အသေးစိတ်အချက်အလက်တွေကညှိနှိုင်းလို့မရသေးတဲ့အတွက်ကြောင့်နောက်တစ်ကြိမ်ထပ်ပြီးဆွေးနွေးပွဲကျင်းပရအောင်လို့ကြေညာထားပါတယ်။အဲဒီဆွေးနွေးပွဲတွေမှာအကြမ်းအဖျင်းသဘောတူညီချက်ရရှိထားပြီးဆိုပေမဲ့တိုင်းရင်းသားအဖွဲ့အစည်းတွေအနေနဲ့တပ်သားတွေစုဆောင်ရေးတပ်တွေနေရာချထားရေးစတဲ့ကိစ္စရပ်တွေပေါ်မှာအဓိကအဖျင်းသဘောထားကွဲလွန်နေကြတာလို့ကြားသိရပါတယ်။အဲတော့ဒီဟာအပေါ်မှာကျွန်တော်တို့ကဆွေးနွေးကြည့်နေတာပေါ့နော်။ဘာတွေကြောင့်လဲအခက်အခဲတွေကဘာတွေဖြစ်နေလဲ။ဦးစန်းညွန့်လွင်နဲ့အခုဒီသူတို့ပြီးဆုံးသွားတဲ့ဆွေးနွေးပွဲပေါ်မှာဘယ်လိုမြင်လဲဆိုတာပထမကြားပြသေးလားခင်ဗျ။ကြည
့်ရဦးခမောင်ကြီး
။ဟုတ်ကဲ့
။အမားတော့ဗျာသူကတော့ဖြစ်ချင်တာပေါ့ဗျာ။ဒီလိုအပြက်ဆက်ရက်ဆေးရေးဆိုတော့ကျွန်တော်တို့အားလုံးရဲ့ဆန္ဒပါပဲ။ကျွန်တော်တို့လည်းပါတယ်ဒီဆန္ဒ။သို့တော်လည်းပဲဒီရေးချီဒီတန့်ခိုင်ရဲတဲ့ပြစ်ခတ်ရက်ဆေးဖြစ်ဖို့တော့ကအလူလေးဆိုတော့နှစ်ဖက်စလုံးတဘောတူတဲ့ကျင်းတဲ့လက်ခံတဲ့တဘောတူကြည့်ချက်ဖြစ်ဖို့လိုတယ်ဗျအချိန်ရောက်ပဲဖြစ်ဖြစ်တော့တခြားဖိအားတွေရောက်ပဲဖြစ်လက်မှတ်ထိုးရတာလို့ပါလို့ဆိုတာတော့တိတ်ဟိုအကြာကြီးမခံဘူးလို့ဆိုတော့ထင်ပါတယ်အဲကျွန်တော်တို့ဖြစ်စီရင်တော့အားလုံးနှစ်ဖက်ဒီပြေလေးညှိနှိုင်းပြီးနှစ်ဖက်စလုံးတဘောတူပြီးတော့နှစ်ဖက်စလုံးကလိုက်နာပဲလိုက်နာနိုင်တဲ့ကိစ္စတွေပေါ့နော်အဲဟိုသဘောတူလက်မှတ်ထိုးရဆိုအကောင်းဆုံးပဲလို့ကျွန်တော်ထင်ပါတယ်ဗ
ျဟုတ်ကဲ့ဟုတ်ကဲ့ခုနပြောလို့ပေါ့ဖိအားပေးမှုတွေဆိုတာအခု pressure တော့ရှိနေတာပေါ့နော်ဒီအစိုးရဘက်ကနေပြီးတော့အခုရှေ့လာမယ့် October လမှာဒီတနိုင်ငံလုံးအပြစ်ခရစေးဆိုင်ရာသဘောတူညီချက်ကိုအပြစ်သတ်လက်မှတ်ရေးထိုးတော့မယ်ဆိုတော့သူက deadline ချလိုက်တယ်လို့မျိုးအချိန်ကိုသူကတခါတည်းသတ်မှတ်လိုက်တော့အခုဒီဆွေးနွေးပွဲမှာဒီအချိန်ကာလအပိုင်းအခြားအတွင်းမှာပြီးအောင်လုပ်ရမယ်ဆိုတာခုနပြောတဲ့ဖိအားမျိုးဖြစ်လာတာပေါ့နော်ဒီတော့အစိုးရဘက်ကလိုလားချက်တွေနဲ့တိုင်းရင်းသားခေါင်းဆောင်တွေဘက်ကလိုလားချက်တွေကလည်းအခုတည်းအောင်သူတို့ညှိလို့မရသေးဘူးဆိုတာဒါတော့အထင်ရှားပဲပေါ့အခုပြီးသွားတဲ့ဒီ9ရက်ဆွေးနွေးပွဲမှာလည်းသူတို့ပြောသွားကြတာလေအဲ့တော့ကိုစီသူအောင်မြင့်အောင်ဘယ်လိုမြင်လဲခင်ဗျဒီဆွေးနွေးပွဲကြီးတစ်ခုလုံးပေါ်မှာ
ခုနကဟိုကိုကိုကမောင်ကြီးပြောတဲ့ဖိအားကိစ္စဆိုတဲ့ဟာကတော့အဲ့ဒါတော့အမှန်ပါပဲအခုဒီအစိုးရအနေနဲ့ပြည်ပြင်ပြောင်းလဲရေးတွေလုပ်တဲ့အခါကျတော့ဟိုနိုင်ငံတကာယင်းနှိမ့်ညွတ်နမှုတွေတိုင်းပြည်ဖွံ့ဖြိုးတိုးတက်မှုတွေအဲ့ဒါတွေလုပ်တဲ့အခါမှာနိုင်ငံတကာကအကုန်လုံးကပြောတဲ့စီမှာအရေးကြီးဆုံးအချက်တစ်ချက်ပါတာကဟိုတိုင်းပြည်မှာငြိမ်းချမ်းရေးရဖို့လိုတယ်ဆိုတာအားလုံးကဝိုင်းပြောကြတယ်လေ
ဟုတ်ကဲ့
အခုတလောအမေရိကကိုဦးစိုးသိန်းအပါဝင်လုပ်ငန်းရှင်တွေသွားတော့လဲအားလုံးကဒီတိုင်းပဲပြောကြတယ်နိုင်ငံကြီးတွေအကုန်လုံးကအဲ့လိုမျိုးပြောတဲ့အခါကျတော့သူတို့ကတော့ဒီအစိုးရနဲ့တတ်မတော်ဘက်ကတော့အပြစ်ခတ်ရက်စဲရေးကိုဟိုမြန်မြန်ဆန်ဆန်သူတို့လှုပ်ချင်နေတာကတော့သူတို့ဆန္ဒပဲအဲဒါမဲ့တိုင်းရင်းသားတွေဘက်မှာကြားတဲ့ခါကျတော့နှမျိုးကွဲနေတာကျွန်တော်တွေ့ရတယ်အဲတမျိုးကကြတော့ KU နဲ့အလားတူဟိုဥစ္စာလက်နက်ကင်တပ်ဖွဲ့တချို့ကတော့ဒီနေ့ဒီချိန်ခါကအစိုးရဘက်မှာလည်းအပြောင်းလဲတွေဖြစ်နေတယ်ဒါကြောင့်အပြစ်ခတ်ရက်စဲတာငြင်းငြင်းတိဆောက်တာလှုပ်လို့အကောင်းဆုံးအချိန်ပဲလို့အဲ့လိုခံယူတာရှိတယ်လို့ဟို KIA ကြားတဲ့ခါကျတော့သူကသူ့တူချင်းလဲသူဒီနေ့ချိန်ဒီအပြစ်ခတ်ရက်ဆဲတာလုံမထားဘူးတခြား၁၄ဖွဲ့ပဲလုတ်ထားတယ်သူနဲ့တောင်းပလောင်ဖွဲ့နေတာလုံမထားဘူးလုံမထားသလိုမျိုးဒီအခု NCCD အဖွဲ့နဲ့အစိုးရနဲ့ဟိုအပြစ်ခတ်ရက်ဆဲကြီးလုတ်တဲ့စီမှာလဲသူကမြန်မြန်ဆန်ဆန်လုတ်ချင်တဲ့ဆန္ဒသူ့မှာမတွေ့ရဘူးအဲသူကတော့ငိုတော့ဆိုရင်တော့ဒါအပြစ်ခတ်ရက်ဆဲကြီးလုတ်ဖို့မလိုဘူးတောင်သူကပြောတဲ့အဖွဲ့စည်းပဲလေအခုနောက်ပိုင်းကျတော့မှသာသူကတခြားသောမဟာမိတ်တွေနဲ့ညှိနှိုင်းပြီးတော့မှနိုင်ငံရေးဆွေးနွေးပွဲတွေအရင်ကသူတို့ခံယူထားတာကတော့နိုင်ငံရေးဆွေးနွေးပွဲတွေလုပ်မယ်နိုင်ငံရေးဆွေးနွေးပြည်လည်သွားပြီဆိုရင်အပြစ်သူ့အတူရပ်သွားမယ်လို့ဒါက KIA ကယူဆတဲ့ဟာအဲဒါပေမဲ့တကယ်တကယ်မှာကျတော့အဲ့ဒါကလက်တွေ့လည်းမဖြစ်နိုင်တဲ့ခါကျတော့အခြားသူတွေနီးတူအပြစ်ခတ်ရက်စဲရေးဆွေးနွေးပွဲတွေမှာသူကပါနေရတာပဲဒါပေမဲ့တစ်ဖက်ကသူ့စီကထည့်သွင်းမှုတွေကြောင့်မို့လို့ဒီနိုင်ငံရေးအရာတချို့သောသဘောတူညီချက်တွေရမှဒီအပြစ်ခတ်စာချုပ်ဟိုလက်မှတ်ထိုးမယ်ဆိုတဲ့သဘောမျိုးရှိနေတော့အဲ့ဒါတွေပါနေတဲ့ခါကျတော့အဲ့ဒါကြာနေတာပဲကြာနေတဲ့ခါကျတော့နောက်ထပ်လဲဒါဟိုဘာမှအလားအလာကဘာမှမပြောနိုင်ဘူးအခုဒီနောက်ဆုံး9ရက်မှာပြီးသွားတဲ့ဟာကအရင်တစ်ခေါက်ကြံတဲ့ဟာတွေအကုန်လုံးနှီးပါလောက်ကြံရစ်သေးတယ်ဆိုတဲ့ဟာကိုသွားတွေ့နေရတယ်တိတ်မမြုံမှန်းနိုင်ဘူးပေါ့နော
်ဟုတ်ကဲ့ဒီနိုင်ငံတကာကျွန်တော်တို့ကမ္ဘာအရေးအခွင့်အရေးမှာကြည့်ကြရင်တော့ပေါ့များသောအားဖြင့်ကတော့အပြစ်အခတ်ကိုရပ်ထားကြမယ်ဟိုဘက်ဒီဘက်တိုက်ပွဲတွေမရှိသေးဘူး ကိုယ်နဲ့ကိုယ်ခိုင်ထားပြီးတော့ပဲပေါ့နော်အပြစ်ခရထားပြီးတော့သူတို့ကနိုင်ငံရေးဆွေးနွေးမှုကိုလုပ်မယ်ဆွေးနွေးမှုပြေလည်သွားပြီဆိုတော့မှလက်နက်ဖြတ်သိမ်းမှုတွေပါတယ်စီစဉ်မှာပေါ့အခုကျွန်တော်တို့ကြားနေရတာကတော့ဒီလိုမဟုတ်ပဲနဲ့ဒီအပြစ်ခရဆဲရယ်ဆိုတာအပေါ်မှာတိုင်းရင်းသားကောင်းဆောင်တွေဘက်ကအယုံကြည်မရှိကြဘူးဘာဆိုတော့ဟိုမှာကချင်နဲ့ဖြစ်ထားတဲ့ကိစ္စမှလည်းရှိတယ်ဒီတော့အရင်တော့ဖြစ်ခဲ့တဲ့အတိတ်ကတာလကတွေကိုကြည့်ပြီးတော့တိုင်းရင်းသားကောင်းဆောင်တွေကလည်းပဲဒါကိုသူတို့မှမဝတ်မယဲစိတ်မကြောက်ဖြစ်နေကြတာပေါ့အခု KIA တို့ KNU တို့နဲ့တော့အစိုးရကတော်တော်များများပဲဒီဆွေးနွေးပွဲတွေလုပ်ခဲ့ပြီးတော့ပေါ့ဒီအပြစ်ခရဆေးပညာပြောတာတွေကြားတယ်တခြားအဖွဲ့အစည်းတွေနဲ့ကြတော့တိတ်ပြီးတော့များများဆဆလုပ်တာမကြားရအောင်အဲ့တော့တခြားတိုင်းရင်းသားအင်အားစုတွေပေါ်မှာတော့အစိုးရပဲလို့သဘောထားလဲတော့ကျွန်တော်တို့သိချင်တာမသိဘူးပေါ့အခုဖြစ်နေတဲ့ကိစ္စကဒီစာချုပ်လက်မှတ်ထိုးပြီးသွားလို့ရှိရင်တပ်သားတက်တွေမစုရဘူးနောက်ပြီးတော့တပ်တွေကိုနေရာချထားဖို့အတွက်ကိုသဘောတူညီမှုမရဘူးလို့ကျွန်တော်တို့ကြားရတယ်အဲ့တော့ရှိပြီးသားတပ်ဖွဲ့တွေဒီ KIA တို့ SSA တို့ဒီ KNU တို့เนาะတခြားတပ်ဖွဲ့တွေရှိကြတာဘယ်လိုလုပ်ကြမလဲဆိုတာဒါကမပြေမလည်ဖြစ်နေတဲ့ကိစ္စပါဦးဆိုင်ညွန့်လည်းပြောပါအောင်ခင်ဗျဒီကိစ္စတွေမပြေမလည်ဖြစ်နေတယ်ဒီတပ်သားစုဆောင်ရေးတို့ဒီလက်နက်ကင်ပြီးတော့မသွားရမလားရဘူးလို့နေရာချတာရေးဆိုတဲ့ကိစ္စတွေပုံမှာဘယ်လိုမြင်လဲခင်ဗျ
အဲ့ဒါတော့လူကြီးတွေမကြားခင်မြင့်ပြီးမှချစ်ခဲ့တဲ့ကိစ္စတွေလည်းဆိုင်နေက
ြဟုတ်ကဲ့
အခု90ဒီနောက်ပိုင်းမှာအတိရကြရတယ်။6နှစ်19နှစ်လုံးလုံးအတိရဆဲလုပ်ခဲ့တယ်။တကယ်တကယ်ရနိုင်ငံရေးဆွေးနွေးမစခဲ့ဘူး
။ဟုတ်ကဲ့
။အခုတခါအဲ့ဒီအချိန်မှာပြောတာကဒီနောက်အစိုးရနဲ့ဆွေးနွေးပါနောက်ဆိုးနဲ့ဆွေးနွေးပါ။သူတို့တကယ်တကယ်နောက်ဆိုးအပေါ်ဟာနီးမှာကြတော့အပြောင်းလဲဖြစ်ပြီးတော့နေချာဆောင်တပ်ဖွဲ့လုပ်ပါလို့ပြည်သူစလုပ်ပါလို့စသဖြင့်ပေါ့ဗျာ။အဲ့လိုမျိုးအပြောင်းလဲတွေလုပ်ခဲ့တယ်။အဲ့ဒီပုံမှာမယုံကြည်မှုတွေအများကြီးရှိခဲ့တယ်။ဒီမယုံကြည်မှုတွေအကျိုးတရားမှုဟာအခုဒီပုံမှာလာပြီးတော့ရိုက်ခံနေတာပါ။အမှန်တော့အခုဒီတိုင်းနာလက်နက်ကိုင်အဖွဲ့တွေရဲ့တောင်းဆိုချက်ကခုနလွန်ခဲ့တဲ့နှစ်တွေမှာရှိခဲ့တဲ့မယုံကြည်မှုတွေပုံမှာလာပြီးတော့အာမခံချက်ရှာအောင်ဆိုသူကတောင်းဆိုတာပါ။ဒီအာမခံချက်မရှိဘဲနဲ့အပြည့်ရတဲ့ကိစ္စကိုသူတို့သိစိတ်မချဘူးပေါ့ဗျာ။အရင်တော့လည်းအပြစ်ခရဆဲခဲ့တယ်သို့တော်လည်းပဲဘာမှမဖြစ်လာဘူးအခုတခါထပ်ပြီးအပြစ်ခရဆဲရင်အဲ့လိုဖြစ်လာမှဆိုတော့စိတ်ကြည့်တယ်ဆက်ဒါဘယ်လိုလဲဖြစ်ဖြစ်စဉ်းစားလိုက်နေဆိုတော့ဒါတဘာဝကျပါတယ
်ဟုတ်ကဲ့
ဒါကိုအစိုးရဘက်ကနေပြီးတော့ဒါကိုလေးလေးနဲ့ပြန်စဉ်းစားသိတယ်လို့ကျွန်တော်ထင်ပါတယ
်နောက်တိုင်းသားအဖွဲ့အစည်းတွေကလည်းပဲပြောထားတာကသူတို့လက်နက်ကင်ထားကြတာကသူတို့ကိုကာကွယ်ဖို့အတွက်သူတို့တိုင်းရင်းသားတွေရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်သူတို့တပ်တွေဖွဲ့စည်းထားရတာဒီလိုမှမဟုတ်လို့ရှိရင်သူတို့နေစုံနယ်ပြားမှာတိုင်းရင်းသားတွေကဒီစစ်တပ်ကလုတ်သမျှခံနေကြရတယ်ဆိုပြီးတော့ပြောတာဆိုတာလည်းကျွန်တော်တို့ကြားရတယ်လေအခုလည်းပဲဒီပြည်ထောင်စုတပ်မတော်ဖွဲ့စည်းရေးဆိုတဲ့ကိစ္စကိုဒီတိုင်းရင်းသားတွေဘက်ကတင်ပြလာတယ်ဒါပေမဲ့အစိုးရဘက်ကလက်မခံဘူးဆိုတော့ဒါကလည်းပဲစဉ်းစားစရာတစ်ခုပေါ့ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကဒီစာချုပ်ချုပ်ပြီးသွားရင်ဘာဖြစ်မလဲဆိုတာသူတို့မှခုနဦးစန်းညွန့်လွန်ပြောလို့ပဲအာမခံချက်ကလည်းမရှိဘူးကဲပြောပါအောင်ခင်ဗျာကိုစေစုအောင်မြတ်ဘယ်လိုမြင်လဲ
ကျွန်တော်ဒူးချင်းမြင်တာကြတော့အရင်အပြစ်ခတ်ရက်ဆဲခဲ့တဲ့ပုံစံနဲ့အခုအစိုးရကလုပ်နေတဲ့ပုံစံနဲ့ကတော့ကွာတယ်အဲဘာကွာလဲဆိုရင်အရင် KIA ဆိုရင်18နှစ်ပေါ့အဲတချို့အဖွဲ့စည်းတွေဆိုရင်တော့အနှစ်20လောက်ပေါ့အဲ့လိုမျိုးအပြစ်ခတ်ရက်တာတွေလုပ်ခဲ့တယ်လုပ်ခဲ့တော့အဲ့ဒီတုန်းကအပြစ်ခတ်ရက်ဆဲတဲ့စီမှာသူကအဓိကလက်နက်ကင်အဖွဲ့စည်းတွေကိုလက်နက်ကင်ခွင့်ပြုထားတယ်နောက်ပါတီတွေကိုအတိအမှတ်ပြုထားတယ်ပြီးတော့မှနယ်မြေကိုလည်းသူအတိအမှတ်ပြုထားတယ်ဒါပေမဲ့ तू ကဘာလုပ်လဲဆိုတော့မြောက်ပိုင်းမှာအပြစ်ခတ်ရက်ဆဲတာလုပ်ပြီးတော့တောင်ပိုင်းမှာကျတော့ तू ကအကြီးကျယ်ခြင်မုန်းတာတိုက်တာခိုက်တာတွေ तू လုပ်ခဲ့တယ်အဲ့ဒီတုန်းကဥမာ KNU ဆိုရင်အဲ့ဒီချိန်မှာမန်နေပလိုးတွေပဲကြာအောင်အကြီးကျယ်တိုက်ခိုက်ခဲ့လိုက်တာပဲပြောချင်တဲ့သဘောကတစ်ဖက်မှာအပြစ်ရက်ပြီးတော့မှတစ်ဖက်မှာ तू ကတိုက်ပွဲဆင်တာအဲ့ဒါလုပ်တယ်ပြီးတော့မှခုနကတော့ပြောသလိုနိုင်ငံရေးဆွေးနွေးတာဘာတစ်ခုမှမလုပ်ဘူးအဲ့ဒီနီးနဲ့ तू ကသွားထားတယ်သွားပြီးတော့မှကန့်သက်ချက်တွေလည်းအများကြီးပဲနိုင်ငံရေးဆွေးနွေးတာမလုပ်ရတဲ့အပြင်ကိုမျိုးပေါ်ကိုတက်လာရင်တော့မှပေးပါတီတွေနဲ့မှသွားတွေ့လို့မရဘူးနိုင်ငံရေးကိစ္စကိုစကားတခွမှပြောခွင့်မရှိဘူးအဲ့ဒီနီးနဲ့ကန့်သက်ပြီးတော့စီးပွားရေးပဲလုပ်ခွင့်ပေးထားတာဒါအရင်တော့ကကာလပေါ့ဒါပေမဲ့အခုကြတဲ့အခါကျတော့အစိုးရရဲ့လုပ်ပုံကိုင်ပုံကအဲ့ဒါတွေနဲ့ခြားနာတာတွေအများကြီးတွေ့လာရတယ်အဲ့ဒါကဘာလဲဆိုပထမဦးဆုံးသူကတော့အပြစ်ခတ်ရက်ဆဲပြီးတာနဲ့နိုင်ငံရေးဆွေးနွေးဖို့မူပေါင်းဆွေးနွေးပွဲလုပ်မယ်ပြီးရင်နိုင်ငံရေးဆွေးနွေးပွဲတွေစမယ်ဆိုတာကိုသူကဒါအထီးလင်းသူကကတိပေးထားတာရှိတယ်အဲ့ဒါတစ်ချက်နောက်ဒုတိယတစ်ချက်ကအလုံး16ဖွဲ့မှာ14ဖွဲ့ကိုသူကအပြစ်ခတ်ရက်ဆဲထားပြီးတော့အပေါ်မှာ KIA နဲ့သူကအပြစ်ခတ်မရက်ဆဲထားဘူးမရက်ဆဲထားပြီမဲ့ဒီ14ဖွဲ့ကိုရက်ထားပြီးတော့ဟိုဘက်မှာယူရအကြီးကျယ်ဟိုတိုက်ခိုက်မယ်ပါညာဆိုတော့ဟာဒါမျိုးလည်းသူလောက်တာမတွေ့ရဘူးအဲ့ဒီခါကျတော့သူ့ရဲ့အနေထားကအများကြီးဟိုပြောင်းလဲလာတယ်ပြောင်းလဲလာတော့ဒီအပေါ်မှာပဲဥမာ KNU တို့ဘာလို့မြင်တယ်ဆိုတာကဒီအပေါ်မှာပဲ ဒီချိန်ဟာအပြစ်ခတ်ရက်ဖို့လိုတယ်အရင်နဲ့ကွာခြားတယ်ဆိုပြီးတော့သူတို့ကမြင်တယ်အဲ့ဒီအမြင်ကွာခြားမှုအပေါ်မှာအခုဒီငញ្ញန်ကြီးကအပြစ်ခတ်ရက်စဲကြီးကစာချုပ်ကမဖြစ်နိုင်ဘူးဆိုတာအဲ့ဒါပဲအဲ့လိုမျိုးတွေကွာခြားနေတယ်လို့ကျွန်တော်ထင်တယ်အစိုးရကတော့တကယ်တော့ကွာသွားပြီအရင်တော့ကတော့လုံးဝမတူဘူးအဲ့ဒါပေမဲ့ KIA တို့ဘာလို့ကတော့သူကတော့အကြောင်းပြရတော့အရင်18နှစ်ကိုပဲသူတို့ကအကြောင်းပြရတယ်လက်တွေ့အချိန်မှာကွာခြားသွားတဲ့ဟာတွေကိုတော့ဟိုသူတို့သိအတိအမှတ်ပြုချင်ပုံတော့မရဘူးခဲ့လား
โอเคအခုဟိုတနေ့ရောင်းမှာကျွန်တော်သတင်းတွေမှာကြည့်ရတာလည်းပဲဒီဝင်းကြီးဦးအောင်မင်းတို့နောက်ပြီးတော့ဒီ NCCT ကတိုင်းရင်းသားခေါင်းဆောင်တွေကဒီလောလောဆယ်ဆွေးနွေးပွဲမှာသဘောတူညီချက်လာအပြတ်ပြတ်ပြတ်သားသားမရသေးပေမဲ့လို့ကဒီလောက်ခရီးရောက်လာပြီးမှတော့ဒီဆွေးနွေးပွဲကိုမပြတ်စေချင်ဘူးနှစ်ဦးနှစ်ဘက်စုံလည်းငင်းငင်းရယူခြင်းနဲ့အပြစ်ခရစေလိုခြင်းနဲ့ဆိုတာကိုလည်းသူအတိအလင်းပြောထားကြပြီဒီတော့ရှိလာမဲ့ဆွေးနွေးပွဲမှာသူအောင်မြင်မြင်နဲ့သဘောတူညီမှုရနိုင်အောင်ဖက်နဲ့တစ်ဖက်အပေးယူတွေလုပ်နိုင်ကြလိမ့်မယ်လို့တော့ကျွန်တော်တို့ကတော့စူတောင်းနေတာပေါ့ခင်ဗျာအဲ့တော့ပြောပါအောင်ခင်ဗျာဦးစန်းညွန့်လည်းအမြင်လေးတွေဆက်ပြီးတော့ကြားပြရသေးသူတို့အောင်မြင်မှုရဖို့အတွက်ဘာတွေများလိုမယ်လို့ထင်ပါသလဲ
ကျွန်တော်ကတော့တော်လေးမျိုးလင့်ထားတယ်ကျွန်တော်အမြင်ပေါ့နော်အစိုးရအပိုင်းကလည်းပဲတကယ်အတိအဆဲရေးကိုထောက်ရခြင်းလေဘုဘတော်လိုင်းအဖွဲ့အစည်းဘက်ကလည်းပဲတကယ်အပြည့်အစဲကိုလူလာတယ်ဗျအဲ့လူလာရဲ့တခုရှိတဲ့အတွက်ကိုလည်းကျွန်တော်တော်တော်လေးအားတက်မိပါတယ်ဆိုတော့ပြဿနာကအခက်အခဲရှိလဲဆိုတော့ဒီကျေလို့နိုင်ငံဆွေးနွေးပွဲဆမယ်ဆိုတာလည်းနှစ်ဖက်သဘောတူပြီးသားဗျလက်မမထိုးရတဲ့တခုပဲရှိတယ်သုံးလအတွင်းမှာနိုင်ငံဆွေးနွေးပွဲဆမယ်ဆိုတာကတိကူတော့လည်းရပြီးပြီသို့တော့ဒီနိုင်ငံဆွေးနွေးပွဲကဘယ်လောက်ကြာမလဲဆိုတဲ့ကိစ္စရှိတယ်ဘယ်လောက်ကြာမလဲမသိဘူးအဲ့ဒီကာလအတွင်းမှာဒီတော်လိုင်းအဖွဲ့တွေပေါ့နော်သူတို့ကရက်တီချက်တွေဘယ်လိုရှိမလဲအဲဘယ်လိုဆက်လက်ပြီးတော့ဟိုရက်တီရမလဲဆိုတဲ့ကိစ္စတွေရှိတယ်။အဲ့ဒီကိစ္စတွေပေါ်မှာအမကန်ရက်ရှိရင်တော့ကျွန်တော်ထင်တယ်အဲမျက်နှာစံပြီးွားမယ်လို့ထင်ပါတယ
်။ဟုတ်ကဲ့ now ဒီတိုင်းသားလက်နက်ကန်အဖွဲ့စည်းတွေဘက်ကသူတို့ရဲ့တပ်ဖွဲ့အင်အားတွေတော်တော်များများရှိနေတာ။ဒီအပြစ်ခရက်စဲရေးသဘောတူညီချက်ပြီးသွားရင်ဒီရဲဘော်ဒီအကြက်တက်သားတွေအရာရှိတွေရဲ့ရှေ့ရေးရဘယ်လိုဖြစ်မလဲဆိုတာလေဒါလည်းသူတို့မှမတင်မကြနဲ့
ဟုတ်ပါဗျာ
နော်ရှိနေတာဟုတ်ဒီတော့သူတို့ကလည်းပဲသူတို့ဘက်ကအမကန်ကျဲအတွက်သူတို့ပြောနေတာတွေရှိမှာပေါ့ပြောပါအောင်ခင်ဗျကိုစီသူ
ဘယ်လောက်ကြာမလဲဆိုတဲ့ပြဿနာရှိရောဗျာ
ဟုတ်ကဲ့
ဘယ်လောက်ကြာမလဲအဲ့ဒီကြာတဲ့ကာလမှာသူတို့လူတွေသူဘယ်လောက်ထိန်းသားနိုင်မလဲတဖြည်းဖြည်းနဲ့သူတို့ကဒီစစ်ပွဲဟိုအပြည့်ဆက်ရက်ခဲအပြည့်ခရက်ဆဲကြီးကိုလှုပ်လိုက်တယ်အော်စီအီကာလာကိုသွားမယ်အဲ့စီအီကာလာမတူဘယ်လောက်တောင့်ခံနိုင်မလဲဆိုတဲ့ကိစ္စရှိတာပေါ့
ဟုတ်တာပေါ့သူတို့ဘယ်လိုရှာဖွေစားတော့ကြမလဲဆိုတာနော
်ဟုတ်ပါတယ
်ဟုတ်ကဲ့အဲ့ကိုစီသူပြောပါအောင်ခင
်ဗျအဓိကကျွန်တော်အမြင်ကတော့ဒီမှာဟိုဘာလဲနှစ်ဖက်စလုံးကသိပ်မပြောတဲ့ကိစ္စတခုရှိတယ်ဗျာသိပ်ပြီးတော့ဟိုမပြောရဘူးနော်ဒါပေမဲ့ကျွန်တော်တို့ဒင်းစာဆရာကြီးကတော့ဟိုပုံမှန်လင်းလင်းပြောလို့ရပါတယ်နိုင်ငံရေးပြဿနာရှိတယ်အဲ့နိုင်ငံရေးပြဿနာကဘာလဲဆိုတော့တချို့တိုင်းသားတပ်ဖွဲ့တွေနဲ့မြို့ပေါ်မှာရှိတဲ့နိုင်ငံရေးပါတီတချို့ရဲ့အမြင်မှာလောလောဆယ်တတိုင်းပြည်လုံးဆိုင်ရာအပြစ်ခတ်ရက်စဲရေးစာချုပ်ကြီးကိုသာလက်မှတ်ရေးထိုးခဲ့နိုင်ခဲ့ရင်ဒါကဟိုတိုင်းပြည်မှာလည်းထင်ထင်ရှားဖြစ်မယ်ပြီးတော့မှလက်မှတ်ရေးထိုးပွဲကိုနိုင်ငံတကာအသိမှတ်ပြုပေါ့နော်ဟိုအမေရိကန်သမ္မတအဟောင်းတွေနောက်ပြီးတော့နိုဘယ်ဆုရတဲ့လူတွေကုလသမဂ္ဂတာဝန်ရှိတွေလာပြီးတော့ထိုးရမယ်ဟိုပြောချင်တဲ့သဘောကဒီဟာကြီးကအောင်မြင်မှုတစ်ခုပေါ့တိုင်းပြည်မှာအောင်မြင်မှုတစ်ခုဆိုတဲ့ခါကျတော့တချို့သောလက်နက်ကိုင်ဖွဲ့စည်းနေတဲ့ချို့သောနိုင်ငံရေးပါတီတွေကသူတို့ကဘယ်လိုမျိုးသုံးသပ်တယ်လဲဆိုတော့အဲ့ဒီအောင်မြင်မှုကသမ္မတဦးသိန်းစိန်ရဲ့အောင်မြင်မှုဖြစ်သွားမယ်အဲ့တော့ဒီဟာကိုတော့သူတို့ကဟိုဘာလဲသဘောမချဘူးဆိုတဲ့အနေထားမျိုးတွေကလည်းတစ်ဖက်မှာရှိနေတယ်တကယ်တကယ်ကျတော့ကျွန်တော်တို့နားလေတာဒါဦးသိန်းစိန်ရဲ့အောင်မြင်မှုလည်းမဟုတ်ဘူးလက်နက်ကိုင်ဖွဲ့ရဲ့အောင်မြင်မှုလည်းမဟုတ်ဘူးကျွန်တော်တို့တိုင်းပြည်ရဲ့အောင်မြင်မှုပဲပြည်သူတွေရဲ့အောင်မြင်မှုပဲဆိုတဲ့ဥစ္စာကိုဒါသူတို့သိလက်မခံကြဘူးလက်မခံတဲ့ခါကျတော့အခုလိုဒီအပြစ်ရစာချုပ်လက်မှတ်ထိုးပွဲကြီးဖြစ်လာဖို့အတွက်ကိုဟိုမဖြစ်အောင်ပေါ့နော်ဟိုအခြားသောနီးနာပေါင်းစုံနဲ့လုပ်နေတာတွေလည်းကျွန်တော်တို့တွေ့ရတယ်တကယ်တော့ဟိုအပြည့်ရစာချုပ်ကြီးလက်မှတ်ထိုးပြီးတော့ဒီစာချုပ်တွေပါတွေတူနဲ့တူသဘောတူညီမှုရဖို့ဆိုတာလောက်ရတာခက်တယ်ဒါပေမဲ့အဲ့ဒီဥစ္စာကိုမဖြစ်အောင်လုပ်ရတာလွယ်လွယ်လေးဟိုဥစ္စာသဘောမတူဘူးတရားဥစ္စာသဘောမတူဘူးဆိုရင်ဒါကအကြာကြီးဖြစ်သွားနိုင်ရောအဲ့ဒီပြဿနာကျွန်တော်တို့ဒီမှာရှိနေတယ်အဲ့ဒီပြဿနာရှင်းသွားနိုင်ပြီဆိုရင်ဒါကြီးကတကယ်တိုင်းပြည်ရဲ့အကျိုးကျေးဇူးပဲပြည်သူတွေရဲ့အကျိုးကျေးဇူးပဲတိုင်းသားတွေရဲ့အကျိုးကျေးဇူးပဲလို့နားလည်သွားတယ်ဆိုရင်တော့ဒီစာချုပ်ထိုးပွဲကြီးကတော့ဖြစ်သွားမယ်လို့ထင်တာပဲ
ဟုတ်ကဲ့ဟိုနောက်ပြီးတော့ဒီတိုင်းရင်းသားတွေဘက်ကသူတို့စိုးရိမ်နေတာတကူကလည်းပဲဟိုအရင်တော့လည်းပဲကြုံခဲ့ပြီးပေါ့လေတိုင်းရင်းသားနယ်မြေတွေမှာသူတို့တိုင်းရင်းသားခေါင်းဆောင်တွေအနေနဲ့ဒီသေးသေးချာချာစီမံခန့်ခွဲမှုမရှိနိုင်လို့ရှိရင်ဒ ဒီတိုင်းရင်းသားတွေရဲ့အကျိုးစီးပွားကိုအကာအကွယ်ပေးနိုင်ဖို့ဟိုဘယ်လိုလုပ်ရမလဲဟလာဒီအရင်တော့ဖြစ်ခဲ့တဲ့ဖြစ်ရတဲ့ဥကြည့်ပြီးတော့တို့ဟိုမြန်မာစစ်ကောင်းဆောင်တွေပေါ်မှာအယုံကြည်နေပါတာတွေလည်းဒါတွေလည်းပါတာပေါ့အဲ့တော့တိုင်းရင်းသားနယ်မြေတွေမှာဒီကိုပိုင်အုပ်ချုပ်ခွင့်ကိုပြည်ပြည်ပြင်းပြင်းရယူခြင်းနဲ့ဆိုတဲ့ဆန္ဒရှိနေလို့ကျွန်တော်တို့သဘောပေါက်မိပါတယ်ဦးစန်းညွန့်လည်းဘယ်လိုမြင်လဲခင်ဗျအ
ဲ့လည်းပါတော့ဗျာပါမှာပါသူကျွန်တော်ထင်တာကအခုဆင်းရဲပွဲတွေမှာလေလူတို့ကိုဟိုပတ်ပစိုက်လုပ်တယ်လေဆိုတော့ဘသူဒီကဒီဘယ်လိုတဘောသားရှိတယ်လဲဆိုတော့ရှင်းလင်းပေါ်လာမယ်ထင်တယ်ဗျခုနကကိုစီသူပြောသလိုပေါ့ဗျာတချို့ကလည်းဒီမကြိုက်မနစ်သက်တာပေါ့ဗျာเนาะအစိုးရဘက်ကအသာစီးရွားမှကြောက်တာလို့ပါလို့ဆိုတာရှိကောင်းရှိမှာပါသို့တော်လည်းပဲကျွန်တော်ထင်တယ်ကျွန်တော်ထိတွေ့မှုသမျှတော့အများကြီးမရှိမီးကဆိုတော့ဟိုအစိုးရဘက်ဘင်းကလည်းဘလောက်လိုက်လျောလိုက်နိုင်တယ်လဲ။တော့တော်လိုက်အဖွဲ့အစည်းတွေဘက်ကလည်းဘလောက်လိုက်လျောနိုင်တယ်လဲဆိုတော့ဒါသမိုင်းသက်တည်ဖြစ်မှာပဲဗျ။အဲပုံလေးလေးရှင်ကြီးကြီးကိုချပြီးချလိုက်တော့ပူကောင်းမလားမလို့ကျွန်တော်ထင်မိတယ
်။ဟုတ်ကဲ့ဟုတ်ကဲ့။ဟုတ်ကဲ့ပါလေပွင့်လင်းမှုကတော့တော်တော်ကိုပဲလုံမှာပါ။ဟိုဘယ်လိုပဲပြောပြောခုနဒီတနိုင်ငံလုံးအပြည့်ခါရဆဲရေးစာချုပ်ချုပ်ဆိုနိုင်တယ်ဆိုတာတနည်းအားဖြင့်ရိုးရိုးပြောရင်တော့ဒါငြိမ်းချမ်းရေးရလာပြီဆိုတဲ့သဘောပေါ့ဒီတော့ပြည်ပရင်းနှီးမြှုပ်နှံမှုလှုပ်ချင်မဲ့လူတွေကလည်းပဲဒီတိုင်းပြည်မှာဒီပုံကန်ထကြွမှုတွေရှိနေတယ်သဘုံသကန်ရှိတယ်ဆိုတော့ဟာမျိုးကိုသူတို့ကဘယ်လိုမှသူတို့လက်မခံနိုင်ကြဘူးဒီတိုင်းပြည်ကငြိမ်းချမ်းတဲ့တိုင်းပြည်ဖြစ်တယ်သူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေအတွက်လုံခြုံစိတ်ချရမယ်ဆိုမှလည်းသူတို့ကလာကြမှာ哦ဒါကြောင့်လည်းသူတို့ကငြိမ်းချမ်းမြင်နေတယ်လည်းပြောနေကြတာပဲ
အဓိကကဟိုလက်နက်ကင်တိုင်းရင်းသားဒီအဖွဲ့တွေပေါ့နော်ဥမာ18နှစ်အပြစ်ခတ်ရဆဲထားတယ
်
ရဆဲထားတဲ့ခါကျတော့သူတို့ကဘာပြောတယ်လဲဆိုတော့အဲအစိုးရကဘာမှနိုင်ငံရေးမဆွေးနွေးဘူးဘာမှမလုပ်ဘူးလို့သူတို့ကပြောတယ်ဒါပေမဲ့ကျွန်တော်တို့မှမေးစရာမေးခွန်းရှိတာကအဲ့ဒီလက်နက်ကင်တပ်ဖွဲ့တွေကရောအပြစ်ခတ်ရဆဲထားတဲ့တနတ်မကင်ဟိုတိုက်ပွဲတွေဖြစ်မနေတဲ့18နှစ်မှာဘာတွေလုပ်နေသလဲတိုင်းရင်းသားပြည်သူတွေအကျိုးအတွက်ဘာတွေလုပ်ပေးခဲ့တာရှိသလဲဒါပေမဲ့လက်တွေ့မှာအဲ့ဒါတွေကြည့်တဲ့ခါကျတော့အဲ့ဒီကာလတွေမှာသိပ်ပြီးတော့မမြင်ရဘူးတိုင်းသားခေါင်းဆောင်တွေကိုယ်တိုင်ကစီးပွားရေးတွေလုပ်ပါတယ်လုပ်ညာတွေလုပ်အဲ့ဒီသဘောမျိုးတွေအများကြီးမြင်ရတယ်အခုလည်းအဲ့လိုပဲတကယ်တော့အပြစ်ခတ်ရက်ဆဲလိုက်ပြီးဆိုတာနဲ့လက်နက်ကင်တပ်ဖွဲ့တွေကသူတို့တောင်းဆိုနေတာတွေအကုန်လုံးရလာမလို့ထင်ရင်တော့ဒါသူတို့အကြီးကျယ်စစ်ကူးရင်တာပဲဘာမှမရလာနိုင်ဘူးအပြစ်ရက်တာလောက်ပဲရှိမယ်ကြံတဲ့ဟာတွေကတော့ဆက်ပြီးတော့လုပ်သွားရမှာပဲပြည်သူတွေကိုစီးယုံမယ်ပြည်သူတွေကိုပညာပေးတာတွေလုပ်ရမယ်ကုဒေသဖွံ့ဖြိုးအောင်တွေလုပ်ရမယ်အဲ့ဒါတွေအကုန်လုံးကဆက်ပြီးတော့လုပ်ရမှာပဲအပြစ်ခတ်ရလိုက်တာနဲ့သဘောတူညီရလိုက်တာနဲ့ဩအခွင့်ရေးတဲ့အကုန်လုံးနေချင်းညချင်းရလာမှာပဲဆိုရင်တော့အဲ့ဒါတော့ဘယ်တော့မှရမှာမဟုတ်ဘူး။နောက်နှစ်တည်းအကြာကြီးဆောက်ရအောင်မှာပဲ
။ဒီတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေဘက်ကဒီအပြစ်ခတ်ရစရေးသဘောတူညီချက်ကြီးကိုအပြီးပိုင်းလက်မှတ်ရေးထိုးပြီးသွားလို့သူတို့ရဲ့တပ်ဖွဲ့တွေကိုဖျက်သိမ်းရမယ်ဆိုရင်သူတို့ရဲ့ဒီလက်နက်တွေသူတို့ရဲ့ဒီစုဆောင်းထားတဲ့အင်အားတွေကဘယ်လိုဖြစ်လာမလဲဆိုတာဒါကဘယ်သူမှလည်းအခုကျွန်တော်တို့တော့မသိဘူးပေါ့လေမပြောနိုင်ဘူးပေါ့အဲ့တော့ဒါတွေအတွက်လည်းပဲသူတို့မှဒီဘဝင်မကြတာရှိကောင်းရှိမှာပါအဲ့တော့ဆိုကြပါစို့နော်ဦးစန်းညွန့်လည်းတော့ဒီရှမ်းတိုင်းရင်းသားခေါင်းဆောင်ကြောက်နေနေဆိုတော့ဒီတိုင်းရင်းသားဒီအဖွဲ့အစည်းတွေနဲ့အပြစ်ခရစရေးသဘောတူညီချက်လက်မှတ်ထိုးပြီးသွားရင်ဒီဟလာ NCSS SSC တပ်ဖွဲ့တွေဘက်ကဘယ်လိုဖြစ်လာမလဲဆိုတာရောဟိုဘယ်လိုများသုံးသပ်မိလဲခင်ဗျ
ဒီကတော့ဦးစီးသူအောင်မြင့်ပြောလို့ပဲဗျမှတ်နေဗျဒီခုနလွန်ခဲ့တဲ့18လလုံလုံလုံးကဘာခြေကောက်မှုတွေမှမရှိခဲ့ဘူးဗျအခုဒီဘက်ပိုင်းမှာတော့2008ခြေကောက်မှုတွေဆိုတာတည်ထားတယ်လေအဲဆိုတော့တိုင်းနာလက်နက်ကိုင်ဖွဲ့တွေဘက်ကနိုင်ငံရေးလှုပ်ဆောင်ချက်တွေဟိုနိုင်ငံရေးတွေးဖို့ပေါ့နော်တွေးဖို့လှုပ်ကြိုင်ဖို့ကိစ္စတွေပေါ်နေပြီဆိုတော့သူတို့အရင်လိုပေါ့နော်လွန်ခဲ့တဲ့အဲ90နဲ့2008ကြားမှာရှိသမားလို့သူတို့နေလို့မရတော့ပါဘူးဆိုတော့ဗာဒိစီနိုင်ငံရေးကိစ္စအတွက်ဆင်းကိုစဉ်းစားရမှာပါမစဉ်းစားဘဲနဲ့ဒီအခွင့်အရေးကိစ္စတို့မျောမှန်းနေတယ်ဆိုတာလုံးဝမှားသွားမှာပါအရင်တော့တင်ကားစာတွေလည်းရှိခဲ့တယ်နောက်ပြီးတော့အခု2008အခြေခံဥပဒေကြီးကိုလည်းဟိုလက်တွေ့ကျင့်သုံးနေတယ်အဲ့ဒီကျင့်သုံးနေတဲ့2008အခြေခံဥပဒေရဲ့ဟိုပြဿနာတွေအခက်အခဲတွေအားနည်းချက်တွေလည်းအများကြီးသူမြင်နေရကြီးသူတို့ဒီပုံမှာလည်းသူတို့စဉ်းစားမှာပါမစဉ်းစားလို့လည်းမရပါဘူးတကယ်လို့မစဉ်းစားခဲ့လို့ရှိရင်လည်းသူတို့မားပါပြီသူတို့ဘာပဲဖြစ်စဉ်းစားမယ်ဆိုတော့ဒါဒီမြန်မာပြည်လူထုတရလုံးရဲ့တဘောသားနဲ့လည်းတိုက်ညီမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကဲအဲ့တော့ညီကုန်းချုပ်အနေနဲ့ပေါ့ဗျာသူတို့တော်တော်လေးပြောလို့ရပါတယ်ကိုစီသူကောင်မြင့်ဗာများပြောချင်ပါလဲ
အဓိကကတော့ဟိုကျွန်တော်တို့စီမှာတိုင်းပြည်မှာအဓိကလိုအပ်နေတာကတော့တစ်ဖက်နဲ့တစ်ဖက်ပြစ်ခတ်တိုက်ခိုက်တာတွေမလုံတော့တဲ့ယဉ်ကျေးမှုတစ်ခုကလိုနေတယ်လိုနေတဲ့ခါကျတော့လောလောဆယ်အရင်ဦးဆုံးအရေးကြီးတာကတော့ပြစ်ခတ်တိုက်ခိုက်တာမဖြစ်တော့တဲ့အနေအထားကိုကျွန်တော်တို့တွားရမယ်အဲပြီးရင်နိုင်ငံရေးအရဟိုကိုလိုလားချက်တွေရဖို့စီးပွားရေးအရလိုလားချက်တွေရဖို့မမျှတတာတွေရဖို့ကကျွန်တော်တို့အရှိအကြီးတွားရအောင်မယ်အဲ့ဒီအတွက်ကိုလည်းဟိုအပြင်ဆင်ထားဖို့လိုတယ်တကြိမ်နဲ့တပြိုင်နဲ့ဒါရသွားမယ်လို့တော့ကျွန်တော်တို့ကမဖြစ်ဘူးအရေးကြီးတာကတော့ပြည်သူတွေကနှစ်ပေါင်းများစွာအခုဆိုနှစ်ပေါင်း60ကျော်ပြီတည့်ရမှဒါမရတတ်နိုင်သေးဘူးဒီစစ်ပွဲကြီးကအဲ့ဒီစစ်ပွဲကြီးအရင်ရဖို့လိုတယ်ကျန်တာတွေပြည်လဲဖို့ဆိုတဲ့ဟာကတော့မြို့ပေါ်မှာလည်းကျွန်တော်တို့မပြည်လဲပါဘူးအဲ့ဒါတွေကျွန်တော်တို့ဒီနေ့ချိန်ထိတိုက်ပွဲဝင်နေရတယ်ဒီတိုင်းမဲ့တိုင်းသားတွေကလည်းဆက်ပြီးတော့တိုက်ပွဲဝင်ရအောင်မှာပဲလို့ကျွန်တော်ပြောချင်တယ
်ဟုတ်ပါတယ်ခင်ဗျဟုတ်ပါတယ်ဦးစန်းညွန့်လည်းဘာများပြောလို့ပါလဲခင်ဗျ
ကျွန်တော်ပြောချင်တာကတော့ဗျာအပြည့်အစုံရဆွေးရေးဆိုအားလုံးလိုလားတယ်ကျွန်တော်တို့လိုလားပါတယ်အစိုးရပဲလေလူလာမှာပါပဲတော်လိုင်းအဖွဲ့အစည်းတွေပဲလေလူလာမှာပဲသူတို့လည်းအပြည့်ခရရသေးဖို့ဆိုရင်နှစ်ဖက်စလုံးအားလုံးကျင်းနဲ့လက်ခံတဲ့သဘောတူညီချက်ဖို့တို့တော့သဘောတူညီချက်ရဖို့တော့လိုပါတယ်ဆိုဒါမှပဲရည်ရှိခိုင်မြဲတဲ့အပြည့်ခရရသေးဖြစ်မယ်နိုင်ငံရေးဆွေးနွေးပွဲတွေလည်းစနိုင်မယ်အဲကျွန်တော်တိုင်းပြည်အတွက်ကိုရှိအလားလာဒီပေါ့နော်ဟိုကောင်းတဲ့စီမံချက်တွေတော်ဘုံရည်ရည်ချနိုင်မလို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။ဒီတိုင်းတပြေလုံးပြည်သူတရလုံးရဲ့အကျိုးစီးပွားကိုရည်မြော်ပြီးတော့အစိုးရဘက်ကရောဒီ NCCT ဟလာတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေဘက်ကရောလူတို့ပေါ်ကျော်နဲ့အပေးယူလုပ်ပြီးတော့ဒီသဘောတူညီချက်ကြီးကိုလက်မှတ်ထိုးနိုင်ပါစေလို့ပဲကျွန်တော်လည်းဆုတောင်းနေပါတယ်ခင်ဗျာ။အခုလိုပါဝင်ဆွေးနွေးပေးခဲ့ကြတဲ့အတွက်ဒီ SNLD ပါတီရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အတွင်းမူဦးဆိုင်ညွန့်လွယ်နဲ့ရန်ကုန်မြို့ကသတင်းစာဆရာစာရေးဆရာဦးစီသူအောင်မြင့်တို့ကိုကျေးဇူးအထူးပဲတင်ရှိကြောင်းပြောပြစေခင်ဗျာ
ဟုတ်ပြီပါဆရာကျေးဇူးပါ
ဟုတ်တော်တာရှင်ပေါင်းကိုစိတ်နှပြချမ်းမွှေးလန်းကြပါစေ